မင်းကမှဒေါ်နယ်ထရမ့်ရာထူးတက်ဆတော်ကအူဆုံး TPP လို့ခေါ်တဲ့ပစိဖိတ်ရဲဝန်ဒေတာကုံသွင်းရေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပေမဲ့အခုတမန်ထရမ့်ရဲ့အာရှခီးစဉ်ကြောင့်တမန်တန်ကိုလာချခဲ့တဲ့အချိန်မှာအာရှနိုင်ငံတွေအပေါ်အလေးထားဆက်ဆံတဲ့မူဝါဒဘက်ကိုဥတည်လာပြီလားလို့မေးခွန်းထုတ်လာကြပါတယ်။တမန်ထရမ့်ရဲ့စနေရက်ကြာအာရှခီးစဉ်ကိုနောက်တဲ့ဘက်မှာစတင်မှာဖြစ်ပြီးတော့ဂျပန်တန်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောင်းမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံကိုတမတ်ထရမ့်တက်ရောက်မှာဖြစ်ပေမဲ့အရှိဆုံးအာရှနိုင်ငံတွေအကြောင်းအဓိကထားဆွေးနွေးတဲ့နေ့စဉ်အရှိအာရှထိပ်သီးညီလာခံမတိုင်ခင်တရက်မှာတော့အမေရိကန်ကိုပြန်မဲလို့သတင်းတွေမှာဖော်ပြထားပါတယ်။ဒါဟာအရှိတောင်အာရှအရေးတမတ်ထရမ့်ဦးစားပေးမစင်စားဘူးဆိုတဲ့အတင်းဆောင်နိုင်ကြောင်းပင်တကူအရှိအာရှဆိုင်ရာအကြီးအကဲဟောင်းအေဘရာဟမ်ဒန်မတ်ကပြောပါတယ်။တမတ်ထရမ့်ရဲ့အာရှခရီးစဉ်ကမြောက်ကိုရီးယားအရေးကိုအဓိကထားဆောင်ရွက်မယ်လို့သုံးသပ်ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေရပ်တအောင်တရုတ်ကိုဖိအားပေးနိုင်ဖို့တမတ်ထရမ့်မျှော်လင့်ထားတာလည်းဖြစ်ပါရဲ့ရှင်။